Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစီခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်းကနေ2023ခုနှစ်ဇန်နဝါရီ15ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပါ
ကျွန်တော်တောင်းသားမှာအနည်းခတ်သိမ်းကြင်ကြပါစေဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျယူကရိန်းနိုင်ငံကဒီနီပိုမြို့မှာကိုဒအဆောင်အုံတစ်ခုကိုရုရှားဒုံးကျည်ထိမှန်တဲ့အတွက်သေဆုံးသူဥယျာဉ်က22ဦးထိရှိလာပြီးလူ40လောက်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်တရုတ်ဆိုအအနေနဲ့ကိုဗစ်ရောဂါကူးစက်မှုဆိုင်ရာသတင်းချက်လက်တွေကိုဆက်လက်ထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ကချင်းမျိုးသားတပ်ဦး CNF ထံသို့ကိုတိုက်ခတ်ရမှာအိန္ဒိယနိုင်ငံဘက်ကဘုံနဲ့ကြီးကြောက်ရွံ့ခဲ့တဲ့အထောက်ထားမတွေ့ရဘူးလို့မီဆိုရာအစိုးရကမနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုရနိုင်နဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်ထုတ်လွှင့်ပေးမယ့်အပတ်စဉ်မြန်မာဒီမိုကရေစီရအစည်းအဝေးမှာတော့လက်ရကုံကြီးရွာတွဲဘက်အလေတန်းကျောင်းကိုတိုက်ခိုက်ခံရမှုနဲ့ဖတ်သက်ပြီး
ဒီလိုမျိုးရပါတော့ဘာမှမကြည့်တဲ့မွေးရပဲတခါတည်းပြောသူ့လည်းသူ့ရောင်ကလည်းတနက်ကြောက်တော့မတွေ့ရဲ။ဘာမှကတော့ကလေးထဲလေးကဘာမှမကြည့်နိုင်တော့ဆွတ်တော့တင်ညာတန်းဝေကျွန်တော်ဗာလိုက်မှဆိုသူ့ရဲ့အကြောင်းဒီ
တိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့တဲ့ခွန်တန်းចောင်းသားစင်ကိုဦးရဲ့ဖခင်ဦးထင်းညွတ်ပြောသွားတာဖြစ်ပါတယ်။ဒီចောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မင်္ဂလာဒေသနိုင်ငံကောက်ဆက်ဘဇာဒေသကရ ेंजर ဒုက္ခသည်စခန်းတွင်ဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေနဲ့ဆိုင်တဲ့သတင်းတပုတ်အပါဝင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျအမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုဥတ္တမောင်သန်းနဲ့ကျွန်တော်ရန်နိုင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီနီပိုမြို့မှာကိုဒတ်အဆောင်အုံတစ်ခုကိုရုရှားဒုံးကျည်ထိမှန်တဲ့အတွက်သေဆုံးသူဦးရေက22ဦးထိရှိလာပြီးလူ40လောက်ပျောက်ဆုံးနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ခွန်ဆက်3ရောက်တန်းအနာတရရရှိခဲ့ကြပြီးပျောက်နေသူတွေရဲ့ကန့်ချမမသိရသေးဘဲကစဲလုပ်ငန်းတွေလုပ်နေတယ်လို့အုပ်ချုပ်ရေးမှူး Valentin Rasnichenko ကတနင်္ဂနွေနေ့ကဆိုပါတယ်။လူတွေကိုဓာစင်ချီကယ်တင်ခဲ့ကြပါတယ်ဒါရအနာတရရကြပြီးစိတ်ကူသပေးနေပါလေအဲ့ဒီအထက်မှာကလေးတွေလည်းပါပြီးအငယ်ဆုံးမိန်းကလေးကအသက်3နှစ်ပဲရှိပါသေးတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကမနေ့စနေနေ့ကပြောကြားခဲ့ပါတယ်အဲ့ဒီနေ့မှာပဲပြည်ထောင်စုဝန်ကြီးချုပ်ရီရှိဆုနက်နဲ့ကာကွယ်ဆိုင်ရာအလို့ရေးကြီးကိစ္စတချို့ကိုပြောခဲ့တယ်လို့ဇယ်လန်စကီကဆိုပါတယ်ယူကရိန်းကလိုအပ်နေတဲ့တင်ကား14စီးနဲ့နောက်ထပ်အမြောက်ကြီးတွေယူကရိန်းကိုထောက်ပံ့ပေးသွားမယ်လို့ပြည်ထောင်စုဝန်ကြီးချုပ်ရုံးကမနေ့စနေနေ့မှာပဲကြေညာလိုက်ပါတယ်ရုရှားကလူနေတိုက်ခန်းလန်တဘလော့စာကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့သမ္မတရုံးကအကြီးအကဲရှိသူဖြစ်တဲ့ကလိုတိုင်မိုရှန်ကိုကပြောပါတယ်ရုရှားပစ်ခတ်တဲ့ဒုံးကျည်ဟာ X-22 အမျိုးအစားဒုံးကျည်ဖြစ်ပြီးအဲ့ဒီဒုံးကျည်ကိုပစ်ချနိုင်လောက်တဲ့လက်နက်စွမ်းရည်ယူကရိန်းမှာမရှိဘူးလို့ယူကရိန်းစစ်တပ်ကဆိုပါတယ်အနာဂတ်မှာအနောက်နိုင်ငံတွေကပေးမဲ့လေကြောင်းရကာကွယ်ဒုံးကျည်စနစ်ကသာဒီလိုတိုက်လာတဲ့ဒုံးကျည်ကိုကြားဖြတ်ပစ်ချနိုင်စွာရှိပါတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်
တရုတ်ဆိုရအနေနဲ့ကိုဗစ်ရောဂါကူးစက်မှုဆိုင်ရာသတင်းချက်လက်တွေကိုဆက်လက်ထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံတွင်ကိုဗစ်ရောဂါကူးစက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျမှန်ကန်တဲ့သတင်းချက်လက်ထုတ်ပြန်ခြင်းမရှိတဲ့အပေါ်မှာ WHO ပါဝင်နိုင်ငံတကာကသတင်းပတ်အတန်းကြာတောင်းဆိုမှုတွေထွက်လာပြီးတဲ့နောက်ဒဇမလလာဇန်ပိုင်းကဆလို့တရုတ်နိုင်ငံတွင်ကိုဗစ်ကြောင့်သေဆုံးသူ6000နီးပါးရှိခဲ့တယ်လို့တရုတ်ဆိုရကသတင်းထုတ်ပြန်ပြီးမှာပဲ WHO ကအခုလိုထပ်မံတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါဟာတရုတ်ဆိုရကကိုဗစ်ကူးစက်မှုလုံးဝကင်းစေရေး Zero COVID ဆိုတဲ့ policy ကိုရုတ်တရက်ရုတ်သိမ်းပေးလိုက်ပြီးတဲ့နောက်ဆေးရုံတွေမှာကိုဗစ်ကူးစက်တဲ့လူနာတွေပြည့်ရှံနေတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးမှကိုဗစ်ကူးစက်သေဆုံးတဲ့စီးရင်ကိုတရုတ်ဆိုရဘက်ကပထမဆုံးအကြိမ်တင်ဝင်ထုတ်ပြန်တာဖြစ်ပါတယ်။အခုလိုသတင်းချက်လက်တွေထုတ်ပြန်ပေးတာကဒီကာယောဂါနဲ့ဆိုင်တဲ့အခြေအနေတွေကိုပို့ပြီးတော့သိရှိနားလည်နိုင်မယ်လို့ WHO ကပြောပါတယ်။အခုလိုသတင်းချက်လက်တွေကို WHO တင်တာမကပဲအများပြည်သူသိရှိနိုင်အောင်အတွက်လည်းတရုတ်ဆိုရကထုတ်ပြန်ပေးဖို့ WHO ကတောင်းဆိုပါတယ်။သေုံနေမှာတည်ဆုံးသူအလုံးရဲ့အရေးအတွက်ကိုသာကောက်ယူထားတာလို့တရုတ်ဆိုရကျန်းမာရေးဌာနကပြောတာကြောင့်နေနေမှာတည်ဆုံးသူတွေရဲ့စည်ရင်တော့ဒီအထက်မှာမပါသေးပါဘူးခင်ဗျာ
။ဒေါက်ကိုရီးယားသမ္မတယွန်းဆုကယူဟာ စစ်လက်ထက်ပစ္စည်းတွေတိုးချက်ရောင်းချနိုင်ရေးအတွက် UAE နိုင်ငံကိုတင်းကြွေတွေကရောက်ရှိသွားရမှာ UAE ခေါင်းဆောင် Sheikh Mohammed bin Zayed Al Nahyan ကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုလိုက်ပါတယ် UAE နိုင်ငံရဲ့ပထမဆုံးနျူကလ িয়ার စစ်တပ်ပေါင်းမှုတိစောက်ရေးလက်ဆက်သတ်နေတဲ့အချိန်မှာစီရေးဆိုင်ရာလက်နက်ပစ္စည်းတွေကိုရောင်းချဖို့တောင်ကိုရီးယားကမျှော်လင့်ထားကြောင်းတောင်ကိုရီးယားသမ္မတရုံးကအမည်မဖော်လို့တဲ့အကြီးစားရာရှိတဦးကိုကိုးကားပြီးတောင်ကိုရီးယားသတင်းဌာနယောင်လှကပြောတာပါတောင်ကိုရီးယားမှာဒေါ်လာဘီလီယံ30ရင်းနှီးမြှုပ်နှံမယ်လို့ UAE ကောက်ဆောင် Sheikh Mohammed ကကြိုဆိုတဲ့အခမ်းအနားအပြီးမှာပြောတယ်လို့ယောင်လှကပဲပြောပါတယ်2021ခုနှစ်မှာ UAE ရဲ့အိန္ဒိယအီရန်နိုင်ငံကတောင်ကိုရီးယားရေနံတင်သက်မုတ်ကိုဖမ်းဆီးလိုက်ပြီးတဲ့နောက်တောင်ကိုရီးယားကောက်ဆောင်ဟာ UAE နိုင်ငံရဲ့စစ်ရေးဆက်ဆံမှုကိုတိုးမြှင့်လိုပုံရတယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်နျူကလ িয়ার လျှက်စစ်ထုတ်လို့ရေးစွန့်ရင်ရင်းနှီးမြှုပ်နှံမှုနဲ့ကာကွယ်ရေးကဏ္ဍ၄ခုမှာမဟာဗျူဟာကြားကြပူပေါင်းဆောင်ရွက်ရေးကိုဒီခီးစဉ်ကပို့ပြီးခိုင်မာစေပါလိမ့်မယ်လို့ယူဆူဦးအစိုးရရဲ့မြို့သားလုံခြုံရေးညွှန်ကြားမှုကင်ဆောင်ဟန်ကပြောပါတယ်အမြင့်25မိုင်လောက်ပြန်တန်းလာတဲ့ဒုံးကျည်တွေကိုသိရှိနိုင်တဲ့ MSM လေကြောင်းညာကာကွယ်ရေးစနစ်ကိုတောင်ကိုရီးယားက 3.5 ဘီလီယံနဲ့ရောင်းချဖို့2022ခုနှစ်မှာ UAE နဲ့သဘောတူညီချက်ရရှိခဲ့ပြီးသားပါ
ဒီဘောနိုင်ငံလေပိုင်းကပိုခရမျိုးမှာဖြည်ရင်ခီးတဲ့တင်လင်းတဲ့ဇီဒီကနေ့ဇန်နဝါရီ15ရက်နေ့မှာပြတ်ကျသွားတဲ့အတွက်အနည်းဆုံး65ယောက်သေဆုံးသွားတယ်လို့မြို့ပြလေကြောင်းအုပ်ချုပ်ရေးဌာနကပြောပါတယ်။ဒါဟာဒီဘောနိုင်ငံမှာနှစ်ပေါင်း30အတွက်ဆိုးဝါးဆုံးလင်းပြတ်ကျမှုလည်းဖြစ်ပါတယ်။မြို့တော်ခတ်မန်ဒူးကနေခီးတဲ့82ယောက်တင်ဆောင်လာတဲ့ရတ္တီလေကြောင်းလိုင်းကလင်းပြတ်ကျသွားတဲ့တောင်ဆောင်ပေးမှာယာနဲ့ချီတဲ့ကယ်ဆယ်ရေးဝန်ထမ်းတွေရှာဖွေနေကြပါတယ်။ပြတ်ကျခဲ့တဲ့လေအပိုင်းစားတချို့မီးလောင်နေတာကိုအဝေးကနေမြင်ရတယ်လို့ဆိုပါတယ်။1992ခုနှစ်ကပါကစ္စတန်လေကြောင်းလိုင်းက Airbus A300 အမျိုးအစားခတ်မန်ဒူးလေဆိပ်ကိုစင်ဂါနီတောင်ဆောင်မှာပြတ်ကျသွားခဲ့တဲ့အုံကလေပေါ်မှာပါလာတဲ့ခီးတဲ့169ယောက်သေဆုံးသွားခဲ့တဲ့ဖြစ်ရပ်နောက်ပိုင်းဒီလင်းပြတ်ကျမှုဟာနီပေါ်နိုင်ငံတမိုင်းမှာအဆိုးဝါးဆုံးဖြစ်ပါတယ်။မနက်10နာရီမိနစ်50မှာ Certigos လေဆိပ်ကလေကြောင်းထိန်းသိမ်းမှုဌာနနဲ့နောက်ဆုံးဆက်သွယ်ရပြီးတဲ့နောက်လင်းပြတ်ကျသွားခဲ့တာလို့နီပေါ်မြို့ပြလေကြောင်းအုပ်ချုပ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လေဟာတောင်ဆောင်တစ်ခုကြားမှာပြတ်ကျသွားခဲ့တာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေခက်ခဲမှုရှိတယ်လို့ရဲအရာရှိတဦးဖြစ်သူ AJKC ကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32kilohertz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kilohertz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်မြန်မာစစ်တပ်ကချင်းအပြိုးသားတပ်ဦး CNF ဌာနချုပ်ကိုတိုက်ခတ်ရမှာအိန္ဒိယနိုင်ငံဘက်ကဘုံးနဲ့ကြီးကြောက်ခဲ့တဲ့အထောက်အထားမတွေ့ရဘူးလို့မီဇိုရမ်အစိုးရကမနေ့ဇန်နဝါရီလ14ရက်နေ့ကပြောလိုက်ကြောင်းThe New Indian Express သတင်းမှာဖော်ပြထားပါတယ်။ဘုံနဲ့မြောက်ဆာအစားအနာတွေကိုတရောပြစ်ထဲကရရှိခဲ့ပေမဲ့ဒေသခံတွေပြောသလိုမီဇိုရမ်ဘက်ကြားဟုတ်တယ်ဆိုတဲ့အထောက်အထားမရှိကြောင်းကမ်ပိုင်ခဲတရားသူကြီး James Larry Channel ကပြောကြားတာကိုကိုးကားပြီး The New Indian Express ကသတင်းပြောခဲ့တာပါ။အဲ့ဒီတွေ့ရှိချက်တွေကိုအခြေခံပြီးပြည်ထောင်စုကိုတောက်ကြနေညနေပိုင်းကတရားသူကြီးကအစင်ခန့်စာကြောင်းတင်သွင်းခဲ့ပါတယ်။အသာရိုင်ဖယ်တပ်ကလည်းဇန်နဝါရီလ12ရက်နေ့ကဘုံနဲ့လက်နက်ကြီးကြီးတွေကျတယ်ဆိုတာကိုညှင်းဆိုခဲ့တာပါ။ဒါပေမဲ့နေကြာဖြစ်သတ်မှတ်ထားတဲ့ဒီတရောမြင့်တဲ့မီတာ30ဝန်းကျင်မှာဘုံကျခဲ့တယ်လို့မီဆိုလူငယ်များအသင်းဥက္ကဋ္ဌမက်လာရယ်မန်ဂါကပြောကြောင်း The New Indian Express သတင်းမှာဆက်လက်ရေးသားထားပါလေ။အိန္ဒိယဘက်ကအနည်းဆုံးဘုံတစ်လုံးကျောက်ခဲ့ပြီးမြေကမ်းမှာရပ်ထားတဲ့ကုန်ကားစီးပျက်စီးခဲ့ရတယ်လို့ချမတ်ခဲအစိုးရအရာရှိသူပြောဆိုတာကိုကိုကွာပြီး The New Indian သတင်းစာကတင်ပြထားခဲ့ပါတယ်။ပေါ်ကြခဲ့လို့ပျက်စီးသွားတဲ့အဲ့ဒီကားကိုဖာကွန်ကျေးရွာကောင်စီအဖွဲ့ဝင်လူကြီးတူပိုက်ဆိုင်တယ်လို့ကောင်စီဥက္ကဋ္ဌလဲရမ်လီယနာကပြောတာကိုလည်းကိုကားပြီး PTI သတင်းကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်3နှစ်နီးပါးဖိတ်ထားခဲ့တဲ့အရေးပါတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တချို့ကိုပြန်ဖွင့်လိုက်ပြီလို့နယ်စပ်မှာရှိတဲ့တာဝန်ရှိသူတွေကဒီနေ့ဇန်နဝါရီ15ရက်နေ့မှာပြောဆိုတာကိုခူးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်ရှီတောင်အာရှမှာဖြတ်သန်းသွားလာမှုအများဆုံးနေဆက်ဂိတ်တစ်ခုဖြစ်တဲ့မူဆယ်ကုံသွေးဂိတ်ကို2020ခုနှစ်ဧပြီလ1ရက်နေ့ကလေးကပိတ်ထားခဲ့ရာကနေမနေ့ဇန်နဝါရီ14ရက်နေ့မနေ့9နာရီမှာပြန်ဖွင့်လိုက်ပြီလို့မူဆယ်မြို့စံကုံသွေးများအသင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းပြောတာကိုကိုးကားပြီးတော့ AFP သတင်းမှာရေးပါတယ်နေဆက်ကုံသွေးဂိတ်တရဝင်းဖွင့်တဲ့အထိမ်းအမှတ်ဖြစ်တဲ့မူဆယ်မှာရှိတဲ့မန်းဝင်ဂိတ်ကနေထရက်ကား6စီးတရုတ်နိုင်ငံဘက်ကိုမောင်းဝင်သွားခဲ့တယ်လို့လည်းဆိုပါတယ် မနေ့စနေနေ့မှာပဲတရုတ်ဘက်ကမြန်မာနိုင်ငံထဲကိုစောက်လို့ရင်းနဲ့လျှက်စစ်ပစ္စည်းတွေကျမိုက်ကဏ္ဍမှာအသုံးပြုတဲ့ပစ္စည်းတွေလူသုံးကုန်နဲ့စားသောက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်ကိုဗစ်ကြောင့်ပိတ်ထားခဲ့တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာရှိတဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်မဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းတရုတ်စိုးရွားကညင်ညာချက်ထုတ်ပြန်ပြီးတရုတ်ဘက်ချမ်းကအရင်ဖွင့်လိုက်ပေမဲ့တရုတ်နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေကြော့ပြန်အချိန်မြင့်ဖြစ်ပေါ်နေတာကြောင့်မြန်မာဘက်ချမ်းကမဖွင့်သေးပဲဆိုင်းငံ့ထားခဲ့တာပါကုန်ပစ္စည်းနှင်ပို့မှုတွေကိုနှစ်ဖက်စလုံးကပြန်ဖွင့်လိုက်နိုင်ပြီဖြစ်ပေမဲ့နယ်စပ်ဂိတ်ကတစ်ဆင့်လူတွေဖြတ်တန်းသွားလာမှုကိုတော့တရုတ်စိုးရွားဘက်ကခွင့်မပြုသေးဘူးလို့ AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ဖေဖော်ဝါရီလအနာမသိမီတလလိုမှာပဲမြန်မာနိုင်ငံအောက်ပိုင်းစက်တဲ့ကုမ္ပဏီ MPD ရဲ့တန်တော်ကို Israel Cocktail Software Limited ကရရှိခဲ့တယ်လို့ Writer သတင်းဌာနကပြောပါတယ်။ Cocktail နဲ့ MPD တို့ရဲ့သဘောတူညီချက်ကိုစုံစမ်းစစ်ဆေးပေးဖို့ Israel နိုင်ငံကထင်ရှားတဲ့လူခွေရေးရှေ့တွေ ETMAC ကရှေ့တွေချုပ်ကိုလိမ့်မှုတောင်းဆိုထားပါတယ်။အဲ့ဒီသဘောတူညီချက်ဟာမြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကူညီပေးရရောက်တယ်လို့တောင်းဆိုချက်မှာဆွဆွဲထားပါတယ်။အခုလိုလျှောက်ထားချက်ကိုဒီနေ့တနင်္ဂနွေနေ့မှာလူသိရှင်းချထုတ်ပြန်လိုက်တာပါ။အဲဒီကုမ္ပဏီရဲ့ဂျားဖြတ်ထောင်လိုင်း software ဟာဖုံးပြောတာတွေနဲ့ message တွေကိုဂျားဖြတ်ဖမ်းယူတားထောင်နိုင်တယ်လို့ email အပါအဝင် internet အသုံးပြုတွေရဲ့နေရာအပါအဝင် internet နေရာတွေကစသိရှိနိုင်ပါတယ်။ Israel တရားလွတ်တော်ချုပ်က2019ခုနှစ်မှာကာကွယ်ဆိုင်ရာနည်းပညာတွေမြန်မာနိုင်ငံကိုလွှဲပြောင်းခြင်းမပြုရလို့တားခဲ့ပေမဲ့ Cognat Software Limited ကခုလို tender အောင်မြင်ခဲ့တာပါ။
fashion design ပညာရှင်လည်းဖြစ် model လည်းဖြစ်တဲ့အပြင်အချုပ်နည်းပညာလည်းနည်းပြလည်းဖြစ်တဲ့ Texas ပြည်နယ်သူ Aboni Gabriel ဟာအခုနှစ်အတွက် Miss Universe ဆုကိုစကူးရရှိသွားခဲ့ပါတယ်။82ကြိမ်မြောက် Miss Universe ပြိုင်ပွဲကို Louisiana ပြည်နယ် New Orleans မြို့မှာမနေ့ January 14ရက်နေ့ကကျင်းပခဲ့တာပါ။ဒါဟာဖိလစ်ပိုင်ကာဗျာအမေရိကန်နိုင်ငံသူတဦးအနေနဲ့ Miss Universe ဆုကိုပထမဆုံးအကြိမ်ရရှိသွားတာလည်းဖြစ်ပါတယ်။ဒုတိယဆုကိုတော့ Miss Venezuela ဖြစ်တဲ့ Amanda Dudamel ကရရှိသွားပါတယ်။တတိယဆုကိုတော့ Dominican Republic က Andrina Martinez ကရရှိပါတယ်။ဒီနေ့အတွက် Leadership Awards ခေါင်းဆောင်မှုဆုကိုတော့ Miss Thailand ဖြစ်တဲ့ Anna Suangam Ian ကရရှိသွားခဲ့ပါတယ်။ဒီနေ့ Miss Universe ပြိုင်ပွဲကိုမြန်မာနိုင်ငံကMiss Universe မြန်မာဖြစ်တဲ့ဇာလီမိုးအပါဝင်နိုင်ငံပေါင်း80ကအလှမယ်တွေဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်ခင်ဗျာ။အစိုးရသတင်းတွေကိုဥတ္တမောင်သန်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးမယ့်မြန်မာဒီမိုကရေစီရဲ့အစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။သခိုင်းတိုင်းဒေသကြီးကလက်ရက်ခုံတွဲပတ်လေတန်းစာတင်ကျောင်းကိုစစ်တပ်ကလေကျောင်းကနေတိုက်ခိုက်ခဲ့တာလေးလကြာမြင့်ခဲ့ပါပြီ။ဒါဖြစ်သူစင်ကိုဦးပါဝင်ကျောင်းသူကျောင်းသား6ယောက်နဲ့စုစုပေါင်း12ဦးတေဆုံးခဲ့တဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုဖြစ်ရက်ကိုမိဘတွေအနေနဲ့ဖြေသိမ့်လို့မရနိုင်ကြသေးသလိုကဘာကြီးအနေနဲ့လစ်လျူပြုမထားဖို့ဦးထင်းညွန့်က VOE ကိုပြောပါတယ်။မိုင်းညနေတင်ဆက်မဲ့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာအပြည့်စုံနားဆင်ကြည့်အောင်ပါဗျာ
။မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါစကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရကုံကြီးရွာကတွဲဖက်အလဲတန်းစာတင်ကျောင်းကိုစစ်တပ်ကလေကျောင်းကနေတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ဟာဇန်နဝါရီလ16ရက်နေ့ဆိုရင်လေးလပြည့်ခဲ့ပါပြီရဟယင်တွေဘောကနေကျောင်းကိုဒရက်ဆက်ပစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့ကျောင်းသူကျောင်းသားတွေတဲ့ခုနှစ်တန်းကျောင်းသားစင်ကိုဦးရဲ့ဖခင်ဦးထင်းညွန်က VOE ကိုအခုလိုရင်ဖွင့်ပြောကြားခဲ့ပါတယ
်။ဒီရောမရပါဘူး။ဘာမှမကြည့်လဲမွေးရပဲ။တခါတည်းဒီကသူ့လည်းသူ့ရောင်ကလည်းတနက်ကြောက်တော့မတွေ့ရဲ။ဘာမှကတော့ကလေးထဲလေးဘာမှမကြည့်နိုင်တော့ဆွတ်တော့တင်ညာတန်းဝေကျွန်တော်ဘာလဲမှဆိုသူ့လည်းပြအကြောင်းပြပြီ
။ကျင့်တယ်လားတဲ့တရားတန်ချက်တွေကြောင့်ရေဦးစီးအောင်ရောက်ပြီးနောက်တနေ့မှာတေဆုံးခဲ့တဲ့တားဖြစ်သူရဲ့အလောင်းကိုစစ်တပ်ကပြန်ပြီးတဲခွင့်မပေးတဲ့အပြင်သူတို့ဘာသာသူတို့တကြိုလိုက်တဲ့အကြောင်းဦးထင်းညွန့်ကပြောပြသွားတာပါခပြက်နေချင်းစစ်တပ်ကအချိန်မရွေးဝေရောက်ပြစ်ခတ်နိုင်တဲ့အခြေအနေကြောင့်ကျောင်းဆက်မတက်ချင်းကြောင်းခုနှစ်တန်းကျောင်းသားဖိုးသားလေးခေါ်စင်ကူကဖခင်ဦးထင်းညွန့်ကိုပြောပြခဲ့ပါတယ
်ကျွန်တော်တို့ကတက်တဲ့ညကဒီကကျောင်းနေမှာမတက်ချင်ရှာဘူး မတက်ချင်တဲ့ခါကျတော့ဗာရတဲ့ကျတော့ခစ်ပြက်နေတဲ့ခါသူတို့လာပြပြနေကြတဲ့ခါကျတော့ငါသားရလူပညာရေးရှိမှတို့လုပ်ကြတာမျိုးကလူနေမှုရာကာယဆိုင်ရာဒီခြံကြီးလုံးရှိတဲ့ဆိုတော့မိဘကြောက်ကြောက်နေရှာတာ
စက်တင်ဘာလ16ရက်နေ့မှာစစ်တပ်ကရဟတ်ရင်နှစ်ဆင်းနဲ့ဝေဟင်ကနေတနအိကျော်ကြာပြစ်ခတ်ခဲ့တဲ့ပြင်မြေပြင်ကနေလည်းလေးဘက်လေးတန်ပိတ်ပြီးနိုင်ပေါင်းများစွာကြာအောင်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေက VOE ကိုပြောပါတယ်အသက်မသေးပဲလွတ်မြောက်လာတဲ့ကျောင်းသူကျောင်းသားတွေရဲ့မျက်မြင်ပြောပြချက်တွေအရဇင်ကိုဦးကိုကြီးစံတွေထိမှန်ခဲ့တဲ့အခြေအနေကိုလည်းဦးထင်းညွန့်ကအခုလိုပြောပါတယ်
တက္ကသို့ဖောက်တက္ကနေဘုံဖောက်ဘုံဖောက်ပြီးကျောင်းကျန်ဖောက်ကျောင်းကျန်ကနေပြီးတော့ခရင်အောင်သူ့သားချင်းလေးတွေသူ့ဒီမာလေးတွေလည်းနဲ့ဥထားခေါင်းနောက်ဆက်မှန်ချောက်မှာအဲ့ဒီသူတို့ယူတင်တော့ကလေးတွေကလည်းတာဘတ်တွေကုန်နှဲ့ပြီးတော့ဆင်းပြီးတော့အကုန်လုံးကလေး6ယောက်ကလည်းတာဘတ်တွေဆင်းတော့အကုန်လုံးကလေးအခုတစ်ခါတည်းတည်ရကလေးကျွန်တော်တားတယောက်ပြီးယူချင်မှတည်တာအဲ့တော့ဒီကလောင်းလေဒီမခံဘူးဒီကလေးတွေကဒီမခံအောင်ကိုလုံးတိုင်းဖိကန်းတောင်ကခုလုံးယူသွားကြတာတိုင်းရင်းကိုကျွန်တော်လိုက်ပြီးတော့ဘီပိုကြီးကနေပြီးတော့ဖုန်းနံပါတ်ပြီးတော့လိုက်ပြီးတော့ကျွန်တော်ကြည့်ရအလောင်းလေးမြင်ရတယ်အဲဒီကနေပြီးတော့သူတို့ဆေးဝင်ကြီးကိုရင်ဝဲဝင်တင်ပြီးတော့မှမီးတချို့လာကျွန်တော်သားအနောက်ရဲ့ရှင်းနိုင်မှလင်းမှတည်ရညက်ညက်ရှင်းနိုင်မှလင်းတည်ရကျွန်တော်ကအပြာတော့ယူခိုင်းတယ်ကျွန်တော်လေးပြခေါ်ပြီးတော့ကတို့က9000ထည့်ပြီးတော့တကြောင်ကြူကပေးပြီးတော့ရုပ်လက်လေးလိုချင်တယ်ဆိုတော့ဆရာဝန်ဆက်ဆက်တည်ပြီးတော့ဆရာဝန်ဆက်ဆက်ကလည်းဖြစ်ဖို့မင်းဆိုတော့မပေးရတော့ကျွန်တော်ငိုးပြန်လာတယ်မင်းတို့ခက်ကလည်းကွာအပုတ်ကောင်ကပြောလို့လက်ပတ်လုံးတော့မှအယူမခံတော့မင်းတို့ဆရာလူရကံနေပြီးကြားမှာဆိုတော့ကွာဒါတွေတော့မတရားပါဘူးလူလူချင်းကမြစ်ဆက်လုံးပါလေငိုးပြန်နေရလေ
ကျောင်းသားမိဘတွေကိုတူကိုထဖွင့်လှစ်ထားတဲ့လက်ရက်ကုန်းတွဲဘက်အလေတန်းကျောင်းမှာစာတင်ကြားနေတဲ့ကျောင်းသူကျောင်းသားအရေအတွက်300ကျော်လောက်ရှိပြီးဆရာဆရာမပေါင်း20ဝန်းကျင်လောက်ရှိပါတယ်
။ကိုထူကိုထားနဲ့ကျွန်တော်တို့ကဟိုတက်ပြောင်းနေဟိုကျွန်တော်တို့သမီးသူလည်းဆယ်တန်းအောင်တော့ဝိုင်းပြီးတော့ပညာရဏကြီးပညာကလေးတွေတန်းတော့ကြမှာတယ်ပြီးချင်းမပြောကွာကိုတက်ခါလေးကိုတို့ဖိပြပညာပဲပြီးခွေးလေးနဲ့ရောက်ကောင်းဆောင်လေးအဲ့လိုလုပ်ကြရတယ်ကျွန်တော်တို့ကအဲ့လိုအင်ဒီကျောင်းလည်းမမရလည်းဟိုနာမည်ပေါက်သေးဘူးရပါမှာ
ဒီကျောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့စက်တင်ဘာလ21ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားရာမှာအရက်သားတွေကိုတိုက်ခိုက်တာမဟုတ်ဘဲ KIA အမြေခံအကြမ်းဖက်တောင်းချမ်းသူတွေနဲ့ဒေသခံ PDF တွေကိုပြန်ပြီးချိန်မုန်းတာဖြစ်ကြောင်းပြောသွားပါတယ်။တကယ်တမ်းဖြစ်စဉ်မှာဘဲအဖွဲ့နဲ့မှအပြန်လန်ပြစ်ခတ်တာမရှိဘဲစစ်တပ်ဘက်ကဒရက်ဆက်ပြစ်ခတ်ခဲ့တဲ့အပြင်အခြားစစ်ရဟတ်ရင်တွေနဲ့တယ်လာတဲ့စစ်သားတွေကလည်းရွာထဲဝင်ပြီးပြစ်ခတ်ကြတဲ့အတွက်ဘေးလွတ်ရာကြောင်းလန့်တကြထွက်ပြေးပုန်းအောင်ကြရတဲ့အခြေအနေကိုဦးထင်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်တို့ရေကျွန်တော်တို့ဒီမကယောက်ကစစ်တပ်ကချစ်စင်သားပိတ်ပြီလားတောင်စစ်တပ်ကဒီညောင်ကြီးကိုရွာချပြီးတောင်ကနေဝင်တာအဲ့ဒီကုန်းထွက်ပြေးကြပါရတချို့လည်းပဲကြီးရယ်လည်းတီးတဲ့ဆိုင်ငယ်တိုက်ပြီးတေးလို့ရှိရကြဆိုင်ငယ်လည်းကုန်းကြောက်ကြရတာဟိုးရလာပြီးတော့အတင်းပိတ်ပြေပေါ့ကလက်နေကြီးနေပြေတာဟိုးဗျ
ရဟရင်နဲ့သူတို့ကတည်လာပြီးတော့အရန်ရင်ဘောကနေဆင်းလာတဲ့စစ်သားတွေကလည်းအလုံးပေါင်းဘယ်နှယောက်လောက်ရှိမယ်လို့ခန့်မှန်းမိလဲရှင
်။အဲ့ဒါကြတော့ကျွန်တော်ကမမြင်တော့မခံမောင်းရဘူး။ကျွန်တော်ကမတွေ့ရဘူး။တွေ့ရတဲ့ဖြစ်နေတဲ့တာယူရတယ်ပြတ်သက်ခံရမှာအဲ့ဒီဖေးကားနဲ့ကျွန်တော်တို့အိမ်ကတို့ရဆိုတာမတော်ရင်ဘူးလေ။အိမ်တော်မကဲတော့မဲဦးကျောင်းနဲ့နေရတာကျွန်တော်က။ကျွန်တော်တို့ရွာနဲ့နှစ်ခေါက်လောက်ဝေးရမဲဦးကျောင်းကမဝေးဘူးရ။လေလို့ဆိုတော့လေမစိတော့ပချာဘူး။
လက်ရကုံဖုန်ကြီးကျောင်းအနားမှာရှိတဲ့သူ့ရဲ့နေအပြင်စိုက်ကယ်ပြင်ဆိုင်ဖွင့်ထားတဲ့အတွက်ရှိနေတဲ့စိုက်ကယ်တွေကိုရောထရက်ကားကိုပါမီးရှို့သွားခဲ့ကြောင်းဦးထင်းညွန့်ကပြောပါတယ်
။သူကအဲ့ဒီဆေးကန်းတော်မကရက်ဆိုင်ရှိတယ်ရက်ဆိုင်ကတော့လက်ကိုရောက်ကူးမယ်ဆိုပြီးအင်ဂျင်လေးနဲ့ကျွန်တော်ကအင်ဂျင်လေးထိထိအင်ဂျင်လေးကောက်ကူးရလေကြည့်ပြက်တည်ရှိတော့ဒီနာကတိုက်တဲ့ဟိုဒီလက်ကိုရောက်မကူးအောင်ဆိုအနေနဲ့မိုင်းချပြီးတော့အဲ့ဆိုင်ကလေးကကျွန်တော်ဆိုင်ကလေးပြန်ဖွင့်တယ်ဆိုင်ကလေးအများကြီးရှိတာထိုင်ကလေးကြီးကကျွန်တော်ပါလာရတယ်။အဲဒီလေးကြီးကိုမင်းနဲ့ရှို့ပြီးတော့ဗရင်ကျော်မတမောက်တွေညှိုးဝင်ပြီးတော့အဲအလဲကောင်ကိုကျွန်တော်ကအကုန်ရှို့ရတယ်တော့လူလူမဖြစ်နေကြတဲ့ဂရင်းကြီးဝိုင်းရဆင့်ပြီးတယ်ဘုံလုံးရှိတဲ့တိတာပါ။အကုန်လုံးဆင့်ပြီးကျွန်တော်တန်ချက်ဆက်ကလည်းရက်ရွာဝိုင်းအောင်ကုန်းထောင်းတာအကုန်ပါပဲကျွန်တော်အသာလေးပါပဲ။ကျွန်တော်မီးရှို့ရတဲ့ဆိုးတာရှိသည်ဒီယူသွားတာလက်ခံတယ်ကျွန်တော်ကားလည်းယူသွားပါကျွန်တော်မီးရှို့တော့ပြင်းလည်းမရပြင်းလည်းမပြင်းနိုင်ပေါ့ဗျာ တော့ဆိုဘွားတို့ပြခါရင်ကားလေးပေါ်တင်ကုန်ထွက်အတန်ချက်ချက်တွေလည်းနေပါဆိုဖြစ်တယ်ကျွန်တော်နေပါဆိုလေကဲနေပါဒီဆိုဆိုအညာခံရတယ်တော့ပြန်ထောင်မှုတွေမလွေတာပေါ့ဗျာခိုင်းတယ်လို့ခိုင်းတယ်လုတ်တယ်လို့လုတ်တာမလုတ်ချင်ပါဘူးဟာတို့မှယူကိုလည်းဘာမှလည်းပြောလိုက်လည်းမဟုတ်ဘူးကျွန်တော်တို့ကရဲ့ရည်တွေကြားရလေးကိုမနိုင်တော့
စက်တင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ WIWM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာအဖွဲ့ရဲ့ကြေညာချက်မှာနိုင်ငံတကာစစ်ဥပဒေအရအရက်သားတွေအပေါ်အလွန်ကျွံတိုက်ခိုက်မှုမလုံနိုင်အောင်တားမြစ်ထားပြီးဒီတားမြစ်ချက်ကိုကျူးလွန်ရင်စစ်ရာဇဝတ်မှုဒါမှမဟုတ်လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုအဖြစ်အပြစ်ပေးအရေးယူနိုင်ကြောင်းဖော်ပြထားပါတယ်။ဒါကြောင့်လက်ရက်ကုံစာတင်ကြောင်းကိုမြန်မာစစ်တပ်ကဝေဟင်ကနေရောမြေပြင်ကနေပါတိုက်ခိုက်မှုကိုစစ်ရာဇဝတ်ကျူးလွန်မှုဖြစ်နိုင်တဲ့အထောက်အထားတွေစုဆောင်းနေတယ်လို့လည်း WIWM ကဆိုပါတယ်။သားဖြစ်သူဇင်ကိုဦးပါအောင်ကျောင်းသူကျောင်းသား6ဦးရွာသူရွာသား6ဦးတို့ပါတိတ်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အမှန်တရားဖြစ်ရမှန်ကိုနိုင်ငံတကာအဖွဲ့အစည်းတွေသိအောင်ထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့ဦးထိန်ညွန်က VOE ကိုပြောပါတယ
်။အဲ့လာတော့ဟိုလုံးကုန်ရမယ်ဆိုရင်တော့မှန်တရားတော့ဘယ်ဖွဲ့စည်းကြလာကြလဲရပ်တည်ပြီးတော့ပြင်ပြပြင်ပြကိုကတော့တော့လားဆိုတော့လက်လက်မပြီးတော့လည်းကြောက်တာပါဗျာတွေ့လည်းမတွေ့ဘူးပေါ့ဒီလိုကျိုးတော့ဗာရီမားဆိုတော့ဘုရားပဲဖဲရတော့ယူအဲ့တော့ဘလောက်တော်မှန်သူရတဲ့ပုဂ္ဂိုလ်တော့ဘယ်သူမှပြောလို့မရှိဘူးလားဒီလူကြောက်တဲ့ဘာကြီးလုံးပေးနေကြတာအောင်မိလားလေဒီလူကဗာရီမားလှူတဲ့ပုဂ္ဂိုလ်တော့ထောင်နှစ်တရာချတော့လူတတန်း80ကြီးပဲရှိရလေဒီဒီရတော့ပါဗျာဆက်တဲ့လူတော့နှစ်တရာကျော်နေရမှာလား
မြန်မာစစ်တပ်အနေနဲ့စစ်ဖက်ဆိုင်ရာနီးလန်းဥပဒေတွေကိုလိုက်နာတာဝန်ယူခြင်းမရှိဘဲစာတင်ကြောင်းတစ်ကြောင်းအပေါ်အလွန်ကျွံအင်အားသုံးတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုကဘာကြီးအနေနဲ့ဝိုင်းဝန်းအရေးယူကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တอมအန်ဒရူးစ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြီးခဲ့တဲ့စက်တင်ဘာလကတိုက်တွန်းထားကြောင်းပြောကြားရင်းနဲ့ဒီဘက်အစီအစဉ်ကိုအဆုံးသတ်ပါရစေရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်နေတဲ့လူချင်းစုပါကျမအင်ဂျင်နီယာရှင
်မင်းဂျင်နိုင်တင်ဆက်ပေးခဲ့တာပါ view ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့ရိုဟင်ဂျာတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာစခန်းတာဝန်ခံတွေအပါအဝင်ဒုက္ခသည်တချို့လုံခြံတပ်ဖြတ်ခံရမှုတွေမကြာခဏဖြစ်လာနေတဲ့အတွက်စခန်းတွင်နေစဉ်လုံကြုံမှုဘဝကဒီအထူးစိုးရင်စရာဖြစ်လာနေပြီးတော့ဒုက္ခသည်တွေအတွက်လုံခြုံရေးတွေထပ်တိုးပြီးတော့ထိထိရောက်ရောက်တာဝန်ယူပေးတဲ့လို့ရွင်ကြာရေးလှူရှားသူတွေနဲ့ဒုက္ခသည်တွေကပြောပါတယ်အသက်ခံခဲ့ရတဲ့ရွင်ကြာတွေနဲ့ကြံ့ရင်သူမိသားစုတွေတရားမျှတမှုရရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီဇဲဥတွေနဲ့အညီကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းတောင်းဆိုကြပါတယ်နေ့စဉ်ဒီပါထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့ဒုက္ခသည်စခန်းကလုံခြုံမှုကင်းမဲ့နေတဲ့အနေအထားပေါ်ရွင်ကြာတို့စိုးရင်ချက်တွေကိုစုစည်းပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေလွန်ခဲ့တဲ့6နှစ်ကျော်လောက်ကလေးကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးတိမ်းရှောင်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဒီနှစ်ပိုင်းတွေမှာပဲရိုဟင်ဂျာဒုက္ခသည်တွေကိုလူအုပ်စုတွေနဲ့တနက်နဲ့ပြစ်ဓာတ်နဲ့ခုတ်တက်တဲ့ဖြစ်ရပ်တွေများပြားလာနေတာပါရိုဟင်ဂျာစခန်းတွေထဲမှာ ARSA ဆွံ့ရောက်ဖွဲ့တွေကနေပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အတွက်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲအသက်ခံရတာတွေပိုများလာတာလို့ Cross Bazaar ခရိုင်ရဲတပ်ဖွဲ့အကြီးအကဲက AFP သတင်းဌာနကိုပြောခဲ့ပူပါတယ်အခုလိုမျိုးရိုဟင်ဂျာစခန်းတွေထဲကစိုးရင်စရာဖြစ်လာနေတဲ့လက်ရှိလုံခြုံရေးအခြေအနေအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးအကြံပေးဦးအောင်ကျော်မိုးက VOA မြန်မာပိုင်းကိုအခုလိုတုံ့တက်ပြောဆိုပါတယ
်လက်ရှိဒုက္ခသည်စခန်းရဲ့လုံခြုံရေးခြေနေပေါ့နော်အရန်ဆိုးရင်ရတယ်ကျွန်တော်တို့2019 2018တုန်းကရှင်နေ့စဉ်နဲ့မြအခုလူသက်ခံနေရတဲ့အနေအထားရှိတယ်ပေါ့နော်အဲ့ဒီအတွက်လူငယ်တွေအဓိကဒီ community အလုပ်တွေလုပ်တဲ့လူတွေရဲ့ငင်းချမ်းရေးဒီကုန်သေးကြတရားမျှတမှုရရှိလုပ်ငန်းတွေစောင့်ရွက်တဲ့လူတွေနေရပြင်ရေးလုပ်ငန်းစဉ်တွေကိုဦးစားပေးပြီးလုပ်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့တပ်ပြတ်ထားတွေလုပ်တဲ့ဟာတွေရှိတဲ့ပြင် တခြားတော့ဒုစရိုက်မျိုးတွေလည်းတန်းဒီဒုက္ခသစ္စာနေမှာပုံတရံမျိုးမျိုးနဲ့ရှိနေတယ်ပေါ့နော်အဲ့တော့ငကူတော့ကဘင်္ဂလားဒေ့ရှ်အစိုးရကကြတော့ဒါကိုသူတို့ကစစ်တပ်ကိုအဲ့ဒီမှာချထားတဲ့အခါကျတော့လုံလုံလေးကိုထင်းထင်းသိမ်းသိမ်းလုံနိုင်ခဲ့တယ်ပေါ့နော်အခုကျတော့စစ်တပ်ကိုသူတို့ရုပ်သိမ်းပြီးတော့ကျဲကိုသူတို့ချထားတဲ့အခါကျတော့မနိုင်မနှဲတွေဖြစ်တယ်ပေါ့နော်လူတတန်းလောက်ရှိတဲ့ဒုက္ခသစ္စာမှာဖြစ်ချင်တယ်ဖြစ်နေတဲ့ပုံစံမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့ဒီအတွက်ဒုက္ခသစ္စာတွေကပေါ့နော်ဒီအဓိကစိုးရင်စိတ်တွေနဲ့ကြောက်စိတ်တွေနဲ့ရှင်တနေရတဲ့သဘောရှိတယ်အဓိကကတော့တာဝန်ရှိတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကမှတာဝန်ရှိတယ်သူကအင်ရှင်ဒီဒုက္ခသစ္စာတွေကိုလက်ခံထားတဲ့အင်ရှင်အနေနဲ့ရှိနေတဲ့အခါကျတော့ဒီဒုက္ခသစ္စာတွေရဲ့တရားဥပဒေစိုးမိုးတွေလုံခြုံရေးတွေကိုဆောင်ရွက်တဲ့နေရာမှာလူမှုဘဟုပြုလုံခြုံရေးစနစ်တွေကိုလုပ်ဖို့လိုတယ်ပေါ့နော
်ဒီလိုရိုဟင်ညာတွေဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်အသက်ဖြတ်ခံရတာခက်စိတ်စိတ်များလာနေတဲ့အပေါ်မှာရိုဟင်ညာဒုက္ခသည်တွေကြားအသက်အန္တရာယ်စိုးရိမ်မှုတွေနဲ့စိုးရိမ်ပူပန်မှုတွေပိုတိုးလာနေတယ်လို့အမည်မဖော်လိုတဲ့ရိုဟင်ညာဒုက္ခသည်တွေကလည်း VOA မြန်မာပိုင်းကိုပြောပြပါတယ် Cause Bazaar KI နဲ့ကဒုက္ခသည်စခန်းထဲမှာရှိတဲ့ရိုဟင်ညာဒုက္ခသည်ဦးစောလွင်ကရိုဟင်ညာဒုက္ခသည်တွေလုံခြံတပ်ဖြတ်ခံရတဲ့လက်ရှိလုံခြုံရေးအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုအခုလိုပြောပြပါတယ်
။ဒုက္ခသည်စခန်းကြံနေရတဲ့တော့ဆိုဒီနေ့တည်းနဲ့ဆိုးရလာတာကိုကျွန်တော်တို့မြင်ခဲ့ပါတယ်။အရင်တုန်းကတယောက်နှစ်ယောက်ဒီနေ့မှဒီလိုဖြစ်နေပြီးတော့အကွာဟိုဆိုဒီဇင်ဘာလနေပြီးတော့အခုထိတရက်ကို၂ယောက်၃ယောက်၄ယောက်ဒီလိုမျိုးတက်ခဲ့တာတွေရက်ခဲ့တာတွေဒီလိုမျိုးတော့များနေပါတယ်။ဒါရရကျွန်တော်အမိတမဆိုးရင်နေကြပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်မှဟိုဒီမှာအတမခံချက်ဆိုတော့ကျွန်တော်တပါမမမြင်ရသေးဘူးရှိလည်းမရှိသေးဘူးဆိုတော့အမေတည်းကကျွန်တော်ကိုဒီလိုမျိုးမဆက်တယ်ဆိုလို့ရှိရင်ဒါရရနိုင်ငံတကာနဲ့ကိုလားသမဂ္ဂတွေကဘယ်လိုလုပ်ပါမလဲကျွန်တော်ကအကျင့်ပြပါဦး
မြန်မာပြည်ပြည်နိုင်ရေးကလည်းမရေရာအနာဂတ်ဘဝတွေအတွက်ကလည်းမသေးချာဖြစ်လာနေတဲ့အပြင်လူငယ်တွေအထူးသဖြင့်အမျိုးသမီးငယ်လေးတွေအထိအသက်အန္တရာယ်ချိန်းချောက်ခံရတဲ့အထိလုံခြုံမှုစိုးရိမ်မှုတွေတိုးလာနေတဲ့အတွက်ဒုက္ခသည်စခန်းတွေကနေလွတ်မြောက်ရာလွတ်မြောက်ကြောင်းတွေကိုရှာပြီးတော့ပင်လယ်လမ်းခီးတွေကနေထွက်ပြေးကုန်ကြတာများလာတာလို့ဦးစောလွင်ကဆက်ပြောပြပါတယ
်မြန်မာနိုင်ငံကိုပြန်ဖို့အစီအစဉ်လောက်လာတဲ့ဆိုလို့ရှိရင်တို့ရော ARS ရရနေပြီတော့မင်းတို့ပါကောင်းလဲမင်းတို့ပါအစင်းလဲအဲ့လိုပဲပြောပြီးတော့ကျွန်တော်တို့ကိုဒီလိုမျိုးနှက်စစ်တယ်အဲ့ဒီကနေမွေးရေးဝတ်တွေယူလာတယ်ကေရီသမားတွေပဲပန်းခံတယ်ဆိုတော့မွေးရေးဂိုင်းတွေကလုံးဝအပတ်မကန်ဘူးဒီမှာအမျိုးသမီးရှော့ရှော့လေးလာလာလေးရှိတဲ့ဟာကတည်းကအခုံတို့ဖိုင်တယ်အသက်ဆက်သူနဲ့ဆယ်လင်းနဲ့အရွေးရှိတဲ့မျိုးသမီးတွေတို့ရောဟိုစားမျက်စိကြားတယ်ဆိုရင်တို့ပဲယူသွားချင်တယ်အဲ့လိုပါပဲဒါကြောင့်မလို့မလေးရှားကိုသွားနေတာတော့အဲ့ဒါတည်းပဲရာရင်းနေရာကိုသွားမယ်ဆိုပြီးတော့အဲ့လိုသွားနေကြတာပါဒါပဲ
စခန်းတွေတဲကထင်ရှားတဲ့ဘာသာရေးကောင်းဆောင်တွေရိုဟင်ဂျာအရေးလှုပ်ရှားသူတွေကန့်တာဝန်ခံတွေအပါအဝင်ရိုဟင်ဂျာတချို့လောက်ကျန်တက်ဖြတ်ခံရမှုတွေအပေါ်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဇဝတ်ပြစ်မှုမှုခင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့စုံစမ်းဖော်ထုတ်ပြီးတော့ကျူးလွန်တဲ့သူတွေကိုထိရောက်တဲ့အရေးယူအပြစ်ပေးမှုတွေလုပ်ဖို့လည်းအရေးကြီးလိုအပ်နေတယ်လို့လူ့အခွင့်အရေးအကြံပေးဦးအောင်ကျော်မိုးကအကြံပြုပါတယ်
။အဓိကကတော့ဘင်္ဂလားဒေ့ရှ်မှာဖြစ်တဲ့အမှုတွေကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒီတည်ဆဲဥပဒေတွေနဲ့သူတို့ကိုသမတ်သမတ်ကြကြဒီအမှုတွေကိုကင်တွေ့ဖို့လူတဲ့ဒီတရားဥပဒေရှုထောင့်ကနေကြည့်ရင်ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေကဘယ်လိုရှိသလဲဆိုတဲ့ဟာကလည်းမိသားစုဝင်တွေကသိနေဖို့လူတယ်ပေါ့နော်။အခုကျတော့အသက်ခံလိုက်ရတဲ့မိသားစုဝင်တွေကိုကြားစခန်းထဲမှာထည့်လိုက်တယ်သူတို့မိသားစုဝင်တွေတရားမှတ်တမ်းမှုဘယ်တော့ရရှိမလဲဆိုတာလည်းမသိဘူး။ဆိုတော့သူတို့ကိုတတိယနိုင်ငံတစ်ခုရှိပြောင်းပြေးရုံနဲ့တည်ဆုံသွားတဲ့လူတွေအတွက်တရားမှတ်တမ်းမှုရရှိဖို့ကလည်းအဲ့လိုဖြစ်နေတယ်ပေါ့နော
်။ဟုတ်ကဲ့ဟုတ်က
ဲ့။တကယ်တည်းမှာကချင်းချောက်ခံနေရတဲ့လူတွေကိုကျွန်တော်တို့ကလုံခြုံတဲ့နေရာကိုပို့ပေးရုံနဲ့ကဒီပြဿနာကကြီးလေမကြီးဘူးအမြင့်ကပါလဲဆိုတဲ့ခါကျတော့ဒေလူလူစုလူမိုက်တွေရဇဝတ်တိုင်းတွေကကမ်းထဲမှာရှင်တန်လို့မရအောင်အစီမံတွေကကောင်းကောင်းမွန်မွန်လုပ်ဖို့လူတွေပေါ့နော်ကောင်းကောင်းမွန်မွန်မလုပ်သေးရင်ကာလပဲလုံတာကရှိနေမှာပဲလူတွေတက်ခံနေအခုမနေ့ကလည်းတက်ခံရတယ်အရက်ခံရတယ်ဒီနေ့ကလည်းတက်ခံရနေ့စဉ်နေ့များဖြစ်တယ်တာမန်ကိစ္စလို့တခုလို့ဘင်္ဂလားဒေ့ရှ်ဆိုရကမကင်တွေ့တင်မှုတာကိုအထူးစီမံနေလဲကင်တူဖို့လူတွေ
ရိုဟင်ညာဒုက္ခသည်တွေကိုလှုပ်ကြံတက်ဖြတ်မှုတစားထက်တစားပိုတိုးလာနေတဲ့အခြေအနေမှာရေရှည်ရက်တည်နေနိုင်ရေးအတွက်အနာဂတ်မျှော်လင့်ချက်တွေမရေမရာဖြစ်လာနေတဲ့အပေါ်မှာစနစ်တကျကင်တွေဖြည့်ရှင်းနိုင်မှုကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းပါဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနိုင်ငံဘက်ကတာဝန်ရှိတဲ့သူတွေကြားအထူးအလေးထားပြီးစဉ်းစားဆောင်ရွက်ပေးပါလို့ရိုဟင်ညာအရေးလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကတောင်းဆိုနေကြကြောင်းပါရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။ဒ တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငြိမ်ချနေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာဆက်ပြီးထုတ်လွှင့်ပေးသွားမှာကတော့အပတ်စဉ်ကဏ္ဍတွေဖြစ်ပြီးတော့အဲ့ဒီမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာပါ။အာဏာသိမ်းမြန်မာစစ်ကောင်စီကိုခုခံတော်လှန်ရမှာရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီမံချက်ကအထောက်အကူဖြစ်မယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcial ကမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရေးမှာရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီမံချက်ကခုခံတော်လှန်ရေးအတွက်အထောက်အကူပြုမယ်လို့ Scott Marcial ကမှတ်ချက်ပေးလိုက်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာဏာရှင်ပူဆန်းပေးမယ်သူတို့ပြည်သူတွေကိုဝန်ဆောင်ပြီးအကျိုးစီးပွားတွေယူဆောင်ပေးတဲ့အစိုးရတွေရှိတယ်အဲ့ဒီလိုအစိုးရတွေကစစ်ကောင်စီလိုမျိုးပြည်သူတွေကိုနေ့စဉ်ဘုံကျဲမြန်မာနှိမ့်ဆက်တက်ဖြတ်တာတွေမလုပ်ကြဘူးဒါကြောင့်ကျွန်တော်အရင်ကပြောခဲ့သလိုပဲစစ်ကောင်စီဟာခမာနီနောက်ပိုင်းအရှိတောင်အရှမှာအဆိုးရွားဆုံးအာဏာရှင်ပဲသူတို့လုပ်တဲ့ဘယ်ကိစ္စကမှနိုင်ငံအတွက်ရောကဘာအတွက်ပါအပြုသဘောမဆောင်ဘူးအားလုံးဟာအပြည့်သဘောတွေကြည့်ပဲစစ်ကောင်စီအင်အားကောင်းလာမှကျွန်တော်မမြင်ဘူးစစ်ကောင်စီဟာအင်အားဆက်လက်ကျဆင်းလာမှဖြစ်ပေမဲ့ဘာဖြစ်မယ်ဆိုတာတိတိကျကျကြိုတင်ခန့်မှန်းဖို့အရန်ခက်တယ်စစ်ကောင်စီကတဖြည်းဖြည်းအင်အားချိနဲ့လာမယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့မြန်မာပြည်သူတွေကအင်အားတောင့်တင်းလာပြီးနိုင်ငံရဲ့ပုံမှုများပြတဲ့အစိတ်ပိုင်းတွေမှာပညာရေးပါဝင်ဒေတာအဆင့်အုပ်ချုပ်ရေးတွေအနာဂတ်တွေအရန်အရေးပါတဲ့အရာတွေထူထောင်လာမယ
်အခုလိုစကားတွေကိုပြောခဲ့တာကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်2016ခုနှစ်ကနေ2020ခုနှစ်အထိတာဝန်ယူခဲ့တဲ့ Scott Marcial ပဲဖြစ်ပါတယ်အရာဝတီသတင်းဌာနအယ်ဒီတာကိုအောင်စောနဲ့အင်တာဗျူးမှာပြောကြားခဲ့တာပါ Scott Marcial နဲ့အင်တာဗျူးကိုရှင်းလင်းပြသသည့်နိုင်ငံရေးစီမံချက်ကခုခံတော်လှန်ရေးအတွက်အထောက်အကူပြုမည်လို့အရာဝတီကခေါင်းစဉ်ပေးခဲ့ပါတယ်တော်လှန်ရေးကိုအထောက်အကူပြုမဲ့နိုင်ငံရေးစီမံချက်ဆိုတာဘလို့စီမံချက်မျိုးလဲဆိုတာကို Scott Marcial ကအခုလိုဆက်ပြောပါတယ်မြန်မာပြည်သူတွေကသူတို့တွေသဘောထားကွဲလဲမှုအများအပြားကိုဖြတ်ကျော်ပြီးအခုအတူတကွပူးပေါင်းဆောင်ရွက်နေတယ်လို့ပြောတာခင်ဗျားလဲကြားဖို့မှာပဲဒါကမှန်ပါတယ်အကြောင်းလဲတော်တော်ဖြစ်သွားတာသိကြပါတယ်အင်အားစုအများပြားကြမှာစစ်တပ်ကိုဖြုတ်ချဖို့ဆိုရဲဘုံဥတီချက်တော့အ ਨੇ ဆုံးရှိလာတယ်ဒါပေမဲ့ဒါဆိုရင်ဘာဆက်လုံးမလဲဆိုရဲနောက်တစ်ဆင့်ရှိလာတယ်အ ਨੇ ဆုံးတော့ Federal Democracy ပြည်ညင်လိုမျိုးအခြေခံမူတွေနဲ့ပတ်သက်တဲ့ရှေ့ဆက်ရမယ်လမ်းနဲ့ပတ်သက်တဲ့နောက်နှစ်နှစ်အတွင်းကျွန်တော်တို့ဘာတွေလုပ်မယ်ဆိုရဲသဘောတူညီမှုပိုရနိုင်လေလေပြည်ပအစိုးရတွေနဲ့မြန်မာပြည်သူတွေအတွက်အထောက်အကူပြုလေလေပဲ
အဲ့ဒီလိုလုံနိုင်ရင်စစ်ကောင်စီကအစိုးပြုထားတဲ့ရွေးကောက်ပွဲရွေးကောက်ပွဲလို့ခေါ်ရတာတောင်ယွန်းလွန်းလို့ဗျာသူတို့ကရွေးကောက်ပွဲလို့ခေါ်နေတဲ့ကိစ္စကိုအစားထိုးမဲ့အခြားရွေးစရာကိုပြည်ပအစိုးရတွေကိုပြသနိုင်မယ်လို့ Scott Marcial ကအကြံပြုထားတာတွေ့ရပါတယ် Scott Marcial ကြီးညွှန်းတဲ့တော်လှန်ရေးကိုအထောက်အကူဖြစ်စေမဲ့နိုင်ငံရေးစီမံချက်ဆိုတာ NUG CRPH NUCC နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားအတူပူးပေါင်းဆောင်ရွက်နိုင်မဲ့လမ်းပြမြေပုံတနည်းအားဖြင့်နိုင်ငံရေးအခြေခံမူတစ်ခုပေါ်မှာရပ်တည်ဆောင်ရွက်ဖို့ဆိုလိုတာပါ။နှွေဦးဒေါ်လာရေးအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအင်အားစုတွေပူးပေါင်းဆောင်ရွက်ရေးဟာဒေါ်လာရေးအတွက်အရေးပါပုံကိုလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကအခုလိုပြောပါတယ်
။ဒီနေ့နှွေဦးဒေါ်လာရေးရဲ့အဓိကတိုက်ပွဲသဏ္ဍာန်ဟာလက်နက်ကိုင်တိုက်ပွဲသဏ္ဍာန်ဖြစ်တယ်ဆိုတာကိုပြည်သူတွေကရွေးချယ်ပြီးဖြစ်တယ်။ဒါတစ်တစ်ချက်နှစ်တစ်ချက်က ကျွန်တော်တို့တိုင်းပြည်ရဲ့လက်နက်ကိုင်ဒေါ်လာရေးနော်နှစ်90ကရှိတဲ့လှုပ်ရှားမှုတစ်ချောင်းလုံးမှာအတွေ့အကြုံစီးရင်နဲ့ပတ်သက်လို့အတွေ့အကြုံဒေါ်လန်တဲ့ဒေါ်လန်စစ်နဲ့ပတ်သက်လို့အတွေ့အကြုံမှာဗမာမဟုတ်တဲ့တိုင်းရင်းသားလူမျိုးတွေရဲ့လက်နက်ကိုင်နိုင်ငံရေးအင်အားစုတွေရဲ့အတွေ့အကြုံကအင်ပလန်ကြီးမားတယ်ဆိုတာလည်းအားလုံးအသိဖြစ်တယ်တတိယတစ်ချက်ကျွန်တော်ပြောချင်တာကဗမာမဟုတ်တဲ့တိုင်းရင်းသားလူမျိုးတွေရဲ့လက်နက်ကိုင်တိုက်ပွဲအတွေ့အကြုံခုကစစ်အတွေ့အကြုံကိုဒီနေ့နေဦးတော်နိုင်ရင်နဲ့ပေါင်းဆက်ကြမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့တော့အဲ့လိုပြောချင်တယ်နော်ဒီလိုပေါင်းဆက်နိုင်ပါကျွန်တော်တို့အောင်ပွဲဟာပို့ပြီးနှီးလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်တပြိုင်နက်ထဲမှာပဲကျွန်တော်တို့တိုင်းပြည်ကိုဘယ်ပုံဘယ်နည်းတည်ဆောက်ကြမယ်ခဏိကျွန်တော်တို့ပြောနေတဲ့ Federal Democracy ကိုဘယ်ပုံဘယ်နည်းတည်ဆောက်ကြမယ်ဆိုတဲ့ကိစ္စတွေမှာလည်းပဲလက်နက်ကိုင်တိုင်းရင်းသားလူမျိုးတွေရဲ့တော့တော်လှန်စစ်အသီးသီးဟာအင်မတန်မှအခရာကြတယ်ဒီလူမျိုးကိုအခြေခံတဲ့နိုင်ငံရေးအင်အားစုတွေရဲ့အခန့်ကဏ္ဍဟာအင်မတန်မှအခြေခံကြတယ
်2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်အပိုင်12ပိုက်ပါတဲ့အဲ့ဒီကြေညာချက်ရဲ့အပိုင်2မှာ Federal Democracy ပဋိညင်Federal Democracy Charter သည်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တွင်ပါဝင်သောတော်လှန်ရေးအင်အားစုများ၏ဘုံနိုင်ငံရေးသဘောတူညီချက်ဖြစ်သည့်ဤပဋိညင်ပါမျှော်ရည်ချက်နှင့်စံတန်မိုးများကိုအလေးနက်ခံယူလျက်အားလုံးသဘောတူချမှတ်ထားသောနိုင်ငံရေးလမ်းပြမြေပုံကို NUCC နဲ့ NUG တွင်ပါဝင်သောတော်လှန်ရေးအင်အားစုများကစုပေါင်းကောင်းဆောင်မှုစုပေါင်းတာဝန်ယူမှုခိုင်မာသောကတိကဝတ်ပြုမှုများဖြင့်တညီတညွတ်လက်တွဲပူပေါင်းအကောင့်ထဲပေါ်ဆောင်ရွက်ကြရန်ကျွန်ုပ်တို့တန်လိမ့်တန်ချမှတ်ထားပြီးဖြစ်သည်လို့ဒေါ်လာရေးကာလာနဲ့ဒေါ်လာရေးအလွန်မျှော်မှန်းချက်များကိုရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ
်။ဒါပေမဲ့အဲ့ဒီကြေညာချက်မှာအဓိကနိုင်ငံရေးအင်အားစုတစ်ခုဖြစ်ပြီး2020ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရောပါဝင်တာမတွေ့ရပါဘူး။နိုင်ငံတကာထောက်ခံမှုနဲ့အကူအညီတွေပို့ရဖို့ဒေါ်လာရေးလှည့်မြန်ဖို့ဆိုရင်တော်လိုင်းရင်အင်အားစုတွေအနေနဲ့ဒီမှာကျွန်တော်တို့ရှေ့ဆက်မဲ့လမ်းဆိုတာကိုချပြနိုင်ဖို့လိုတယ်လို့စကော့မာစီယာကအကြံပြုထားပါတယ်။အဲ့ဒီလိုချပြနိုင်ဖို့တတန်တွေထွက်နိုင်ဖို့ဆိုရင်စကော့မာစီယာကအနာဂတ်ဒီမိုကရေစီဟာအတိအကျဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတဲ့အသေးစိတ်မူကြမ်းကိုမျှော်လင့်နေရင်လက်တွေ့မကျဘူး။အသေးစိတ်တွေဆွေးနွေးနေရင်နှစ်နဲ့ချီပြီးကြာနိုင်တယ်။ဒါကြောင့်ထိတ်ဆုံးကသတင်းကောင်းစဉ်တွေထက်မြေပြင်ကအခြေအနေတွေကိုကြည့်ကြပါလို့ဆိုပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုဖြည့်သွင်းနိုင်ကအလိမ္မာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာပြည်မှာပေးစာကဏ္ဍကိုမကြခင်မှာတင်ဆက်ပေးသွားမှာပါဒီမတိုင်ခင်တော့မြင်ကွင်းကျယ်မှတ်စုများကိုနားဆင်ရဖို့ရှိပါတယ်စစ်အာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းနိုင်ငံတော်အမှာတိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာစစ်အာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းကလက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
စစ်အာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းမှာနိုင်ငံတော်ဝန်တိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဟာနိုင်ငံအနှံ့ကမြို့နယ်ပေါင်း 190 ကျော်ထက်မနည်းမှာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအားလုံးရဲ့ထဝက်ကျော်ကစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြမ်းမှာဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့နှစ်မေလမှာတိုက်ပွဲပေါင်း 1,100 ကျော်အထိဖြစ်ပွားခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။နိုင်ငံတော်ကမြို့နယ်ပေါင်း84ခုမှာလေရင်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မီးရှို့ခံရတာကြောင့်လေရင်နဲ့အဆောက်အုံ9,400ကျော်လောက်ပျက်စီးဆုံးရှုံးခဲ့ပါတယ်။မီးရှို့ဖျက်ဆီးခံရတာတွေကပြီးခဲ့တဲ့နှစ်အတွဲမှာပိုများလာခဲ့တာပါ။ဖြန့်ဖြန့်အနေနဲ့တစ်လကိုလေရင်အဆောက်အုံ4,300ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေကိုအကြိမ်660ထက်မနည်းလုပ်ခဲ့ပါတယ်။ဒါဟာစစ်အာဏာသိမ်းမှုအလွန်လေကြောင်းတိုက်ခိုက်မှုအားလုံးရဲ့89ရာခိုင်နှုန်းလေးပါရှိခဲ့ပါတယ်။2022ခုနှစ်မေလအတွင်းမှာလေကြောင်းတိုက်ခိုက်တာအများဆုံးဖြစ်ခဲ့ပြီး92ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒုတိယအများဆုံးကဩဂတ်လအတွင်းမှာဖြစ်ပြီးကျေးရီ68ကျင်းတဲ့မင်းရှိခဲ့ပါတယ်ဆရာနာသိမှုအလွန်နောက်ဆက်တွဲပဋိပက္ခဖြစ်ရတွေ့ကြောင်းအရသာတည်ဆုံမှု9900ကျော်ရှိခဲ့ပါတယ် ABB ရဲ့စည်ရင်တွေရဆန္ဒပြတာကြောင်းပြစ်ခတ်ခံရတာနဲ့စစ်ကောင်စီကဖမ်းဆီးထားချိန်မှာတည်ဆုံခဲ့ရတဲ့အရသာ1600ကျော်ရှိခဲ့ပါတယ်ဒါအပြင်လက်နက်ကင်ပြိပခနဲ့တိုက်ပွဲတွေအတွင်းမှာလည်းအရသာ1900ကျော်တည်ဆုံခဲ့ပါတယ်။ဒလန်လို့ဆွဆွဲပြီးတက်ပြတ်ခံရတာ3500ကျော်လောက်ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။သူတို့ရဲ့စည်ရုံးတွေကိုတော့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကစီစစ်အတည်ပြုမထားပါဘူး။
မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မအေးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်တန်းစင်ဆိုတဲ့တော်ရရှင်က VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့ပနာမဆုတောင်းလိုက်ပါတယ်။ VOA ရဲ့လူမှုမိတ်ဆွေအစီအစဉ်ကိုသဘောကျနှစ်ဆိုင်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီကိုသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီလို့ပြောတာပြည်သက်တွေကိုအထူးဖန်ဆားနိုင်လို့နှစ်ချက်သဘောကျရပါတယ်။အားလုံးဝမ်းသာလန့်ဖြာကျမ်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ VOA က24နာရီပတ်လုံးထုတ်လွှင့်ပေးတဲ့လူမှုမိတ်ဆွေအစီအစဉ်ကိုဖန်ယူအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အဲ့နဲ့တော်ရရှင်တယောက်ကြံကြံဖဲဖဲရေးလာတာပါစာတူလေးပါသူကမေးသနာကျော်တယ်မေးသနာကျော်အတန်ကရှေးပြားဆက်မင်းသမီးအတန်နဲ့တူပြီးတော့ချိုးသားပါတယ်တဲ့ဟုတ်ကဲ့အတန်ချိုးသားတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှေးပြားဆက်မင်းသမီးဆိုလို့ဘလို့အတန်မျိုးလဲတော့ကျွန်မစဉ်းစားနေမိပါတယ်နော်နောက်ထပ်တော်ရရှင်ဖုံးမှုဆိုတဲ့တော်ရရှင်ကတော့မိုင်းထောင်ချီဝေးပေမဲ့လည်း view လေးလိုင်းကိုအစင်မြဲအဝေးကနေနားထောင်နေပါတယ်ဆိုပြီးတော့စာရေးလာတာပ
ါမိုင်းမောင်းထောင်ချီဝေးနေကြပေမဲ့လေးလိုင်းကနေတစဉ်တိကျမှန်ကန်တဲ့သတင်းတွေကိုနေ့စဉ်နားဆင်ခွင့်ရနေတဲ့အတွက် VOA သတင်းဌာနကိုအထူးပဲကျေးဇူးတင်မိပါတယ်။အခုဆိုရင်နေ့စဉ်နာနေတိုင်းလိုလို VOA ကိုစောင့်မျှော်နားဆင်ရတာအလေးအကျင့်တစ်ခုလိုဖြစ်လာပါပြီ။ VOA ကထုတ်လွှင့်တဲ့သတင်းတွေကတေချာပေါ်အတီးတတ်မှတ်လို့ရပြီးဘယ်လိုက်မှုမရှိသိခါရှိရှိနှစ်ပေါင်းများစွာရက်တီလာခဲ့သောသတင်းဌာနကြီးနဲ့အတူ VOA အဖွဲ့သားတွေကိုအထူးပင်ကျေးဇူးတင်ရှိတာထပ်ပြီးပြောချင်ပါတယ်။မြန်မာပြည်သူတွေအတွက်သတင်းမှန်တွေနေ့စဉ်တင်ပြပေးနေတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာလူရင်ဆန္ဒပြေဝကြပါစေလို့အဝေးကနေဆုတောင်းပေးအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ VOA Bemis အစီအစဉ်ရေးတဲ့ဒီအစီအစဉ်ကနေမြန်မာသတင်းလေးတွေကိုဦးစားပေးလွှင့်လို့မရပါဘူးလားဗျာတဲ့
သူများနိုင်ငံကဟာရီကြီးပဲပြောပြနေလို့မြန်မာနိုင်ငံကအရေးကြီးသတင်းတွေသတင်းယူလို့မရတာများလားလို့တွေးမိပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့သတင်းတွေကိုမြန်မာသတင်းတွေဦးစားပေးထုတ်လွှင့်ပါတယ်နော်။ဒါမဲ့အစီအစဉ်ဆက်ဆက်ကျင်းတော့ကျွန်တော်တို့မြန်မာနိုင်ငံသတင်းတွေရောနောက်ပြီးတော့ကမ္ဘာတစ်လောမှာနောက်ဆုံးရအရေးကြီးနေတဲ့သတင်းတွေအားလုံးကိုထုတ်လွှင့်ပေးတာဖြစ်ပါတယ်။အဲ့ဒါသတင်းတို့ကဏ္ဍပါ။အဲ့ပြီးသွားတာနဲ့သတင်းပေးပို့ချက်တွေသတင်းဆောင်မတွေအကုန်လုံးကတော့အားလုံးလိုလိုမြန်မာလိုသတင်းတွေဖြစ်ပါတယ်နော်။အဲ့ဒီနောက်ပိုင်းကျတော့မှမြန်မာနဲ့နိုင်ငံတကာအကြောင်းအရာမျိုးစုံကိုတင်ပြပေးထားတဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်မေးလာတာရှိပါတယ်။မြန်မာပြည်ကပေးစာများကဏ္ဍအတွက်ပါတယ်။ VOA အဖွဲ့သားတွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။မဲဒနာကျော်ကြီးကိုကျော်ကျော်သိန်းက VOA ကအနားယူသွားတာလားတဲ့။တခြားဌာနတစ်ခုအတန်လွင့်နေတာတွေးလိုက်ရလို့ပါ။ VOA အတန်လွင့်ဌာနတိုးတက်ပါစေတဲ့။ဟုတ်ကဲ့ပါကိုကျော်ကျော်သိန်းအလောက်ကနေအနားယူသွားပါရစေ။တခြားသောရရှင်တွေမေးလို့ပြီးခဲ့တဲ့စာတစ်စောင်းနှစ်စောင်းမှလည်းကျွန်မပြန်ကြားပေးပူပါရနော်။အဲ့ဒါမကြားလိုက်ဘူးထင်ပါတယ်။မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုဘဝအခက်အခဲတွေနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်မသတင်းပတ်စင်တိုင်းမှာဖော်ပြပေးနေပါရနော်။ဒီဘက်ဒီလိုရေးလာတဲ့စာတွေတွေကတစောင်းကတော့မင်္ဂလာပါ view ယူကရိန်းပြည်သူတွေကိုအလေးထားတယ်လို့မြန်မာပြည်သူတွေကိုလည်းကဘာကြီးအလေးထားတင်ပါတယ်။မြန်မာပြည်သူတွေကိုလည်းအလေးထားတင်တယ်လို့ကဘာကြီးကိုသိစေခြင်းလိုက်တာတဲ့။ခန်းကြီးကြီးလေးပြောလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့အမည်မသိလို့ပဲပြောပြပါတယ်အမှန်တိုင်းပြောရင်လိုက်ဖမ်းပြီးတော့တပ်ဖြတ်နေလို့ပါဆိုပြီးတော့သူရေးချင်တဲ့စာသူရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးစာရေးပြီးပြောလာပါတယ
်စကားအမှန်ပြောလို့မရတဲ့မြန်မာနိုင်ငံမှာပညာရှိနေလို့မရတဲ့နိုင်ငံမြန်မာနိုင်ငံမှာအောက်ခြေကဆရာဆရာမတွေတူနာပြုတွေနာမည်ကြီးတွေစာရေးဆရာတွေကိုစစ်ကောင်စီကမရှိစေချင်လို့ဖမ်းပြီးတပ်နေထောင်ချနေတာဘာဥပဒေနဲ့အပြစ်ပေးမှလဲနောက်ဆုံးကာကြီးခါခွေပဲတက်တဲ့ကလေးတွေပါမကြမ်းတက်ဖြတ်နေရတွေဟာဘာနဲ့အေးယူမှာလဲမိမတွေကိုစော်ကားတက်ဖြတ်နေရတွေရောအေးယူမဲ့သူတွေမရှိတော့ဘူးလားဗျာဥပဒေဆိုတာရောမရှိတော့ဘူးလားဒါတွေအားလုံးအေးယူနိုင်မဲ့ဥပဒေရှိရင်ဖြေပေးပြောပေးပါဦးနော်သိကြလို့ပါတိတဲ့သူတွေရှင်းပြပေးပါ
သူကတော့ဖမ်းဆီးမှုတွေတက်ဖြတ်မှုတွေကိုအတော်စိုးရင်ထင်လန့်နေပုံရပါတယ်နော်ဒီစာကိုရေးရင်တိုင်းမှာအမှန်တိုင်းပြောလို့လိုက်ဖမ်းပြီးတော့တက်ဖြတ်ပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့စိုးရင်စိတ်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့မှာကြုံတွေ့နေရတဲ့နေစဉ်လူထုရဲ့လုံခြုံရေးအခက်အခဲနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နောက်တစ်ယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကလည်းကျေးဇူးပြုတော့အကောင့်နံပါတ်မဖော်ပြဖို့အထူးမြတ်တာရက်ခံပါသည်ဆိုပြီးတော့အခုလိုရေးလာပါတယ်
ရန်ကုန်မြို့ကြီးမှာခိုးဆိုးလူ၌ဓမြတိုက်အလစ်တုပ်လူသတ်မှုတွေနေ့စဉ်နဲ့များဖြစ်ပေါ်နေပါတယ်။ဒါတွေကိုလည်းဆက်အောင်တင်းထားသူတွေကတရားဥပဒေစိုးမိုးမှုရှိအောင်လို့မလုပ်နိုင်ကြပါဘူး။ပြည်သူတွေဟာကိုယ့်အသက်ဘေးနဲ့ဥစ္စာပစ္စည်းလုံခြုံရေးအတွက်အတက်နိုင်ဆုံးညံရှိတယ်လို့နှီးမျိုးစုံနဲ့ဆောင်းနေကြပါတယ်။ရဲတွေဆိုတာကလည်းဘေကနေပေါ်လာမင်မမသိတဲ့ PDF တွေကိုကြောက်နေကြရတော့လမ်းကျွေးတွေမှာပုံမှန်မကောက်ရဲကြတော့ပါဘူး။ရက်ွက်ထဲမှာရှိတဲ့စီသမား၊လောင်ကစားသမား၊ခိုးဆိုးလူရက်တာတွေလူရက်လက်ပဲပျော်ပျော်ဝါးကြီးကိုဆင်းနွှဲနေကြပါတယ်။အခုခါလို့တခိုးမီလို့ပညာပီးလှုပ်လို့ကလည်းမဖြစ်ဘူးလုံးဝမယုံကြည်ရပါဘူးအချိန်ချင်းထောင်ထွက်တွေပညာပီးလှုပ်လိုက်လို့နောက်ပြည်သူတွေရဲ့အသက်အိုးရင်စီစဉ်ဥစ္စာပစ္စည်းတွေအတွက်မလုံခြုံစိတ်မချတော့ပါဘူးပြည်သူတွေဝိုင်းရိုက်နှက်ရအောင်လဲဥပဒေနဲ့မညီသလိုတည်သွားတော့မှပိုဆိုးဒုက္ခရောက်ကုန်ကြပါမယ်ဒါကြောင့်မို့မဖြစ်မနေသက်ဆိုင်ရာနေမြေခံရဲတွေကိုအကြောင်းကြားအနှံ့ရပါတယ်ဒါကိုရက်ွက်ထဲကစီသမားလောင်ကစားသမားတခိုးမူရီရန်ကသူတွေကရက်ွက်ထဲမှာရဲတွေခြေရှုပ်တယ်အဲ့ဒီကောင်ဒလန်လားဆိုပြီးတော့တရင်တွေဖြန့်ကြပြန်ရောရိုးသားတဲ့ပြည်သူတွေမဟုတ်မခံပြည်သူတွေအနေနဲ့ကလည်း PDF အနိုင်ရအောင်လို့ PDF ဆိုတာကလည်းဘယ်သူမှမသိဖြစ်နေကြတော့အခုဆိုလို့ရှိရင် PDF လဲကြောက်ရသွေးတောက်ပြူစောထိလဲကြောက်ရဖြစ်နေရတာပါစေသမားခိုးဆူလူ၌လောင်ကစားသမားတွေနဲ့စားပေါက်ပိတ်နေကြတဲ့ဖျေးသီးများရဲ့စကားတွေကိုလည်းချင့်ချင်ယုံကြပါလို့ VOE ကနေပြီးတော့ PDF တွေကိုသတင်းစကားပါလိုက်ပါတယ
်ရဲတပ်ဖွဲ့ကိုအာခေါ်ပုံရတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ပါရဲ့နိုင်ငံတကာနိုင်ငံမှာတာမန်အချိန်ဆိုရင်တော့တိုင်းပြည်တွင်တရားဥပဒေစိုးမိုးမှုကတရားဝင်ခန့်အပ်ထားတဲ့ရဲတပ်ဖွဲ့ကစီးကျက်ရတာဖြစ်ပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတော့နိုင်ငံတကာတရားဥပဒေအဖွဲ့အစည်းတွေဝေဖန်ထားတဲ့အတိုင်းပဲတရားဥပဒေစိုးမိုးမှုမရှိတဲ့ကာလဖြစ်နေလို့တရားဥပဒေကိုဘယ်သူဘလို့စောင့်ကြပ်နေလဲဆိုတာအတော့ကိုအစင်းစားရကြက်တဲ့အနေအထားရှိနေပါတယ်။ဘာပဲပြောတာဝန်ရည်လို့တတ်မှတ်ချက်အတိုင်းဆိုရင်တော့နိုင်ငံတော်အာဏာကိုဆွဲကင်ထားတဲ့သူတွေမှာအပြေးအဝါတာဝန်ရှိတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့တည်းမကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမအေးတနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါပစိဖိတ်မုံတရားတဲ့မိုင်း 9,000 ခရီးကိုလေးလေးတစ်စင်းနဲ့အမျိုးသမီး6ယောက်ကူးဖြတ်ဖို့ပြည်သူနိုင်ငံကနေစတင်ထွက်ခွာသွားပါတယ်ပလဲနဂတ်ကိုဖုံးပြောလို့ရတဲ့နဂတ်ဖြစ်အောင်ဖန်တီးထားတဲ့နဂတ်တစ်မျိုးဂျာမန်နီးပညာကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မခင်ဖြူထွေးတင်ဆက်ပေးထားပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာထဲမိုင်9000ခရီးကိုလေလေးတစ်စင်းနဲ့အမျိုးသမီး6ယောက်ကူးဖြတ်ဖို့ပြည်ထောင်နိုင်ငံကနေစတင်ထွက်ခွာသွားပါပြီ။စပိန်နိုင်ငံသူတဦးနဲ့ပြင်သစ်နိုင်ငံသူ5ဦးပါဝင်တဲ့ဒီအဖွဲ့မှာအားလုံးကအားကစားသမားတွေဖြစ်ပြီးအားကစားလုပ်ခြင်းအဖြစ်ကင်ဆာယောဂါသည်တွေစိတ်ဝေဒနာတက်တာရှိတယ်ဆိုတာသတိပြုမိစေဖို့ရည်ရွယ်ပါတယ်။သူတို့ဟာကင်ဆာယောဂါသည်တွေကိုအားကစားကနေတဆင့်ပြန်လည်ကောင်းမွန်လာအောင်ကူညီထောက်ပံ့ပေးနေတဲ့ Prahita အဖွဲ့ Hope Team East အဖွဲ့အတွက်ဒီခီးနဲ့ရန်ပုံငွေရှာဖွေပေးတာလည်းဖြစ်ပါတယ်။သူတို့တွေပြည်ဦးနိုင်ငံမြို့တော်လီမာကနေစထွက်ပြီး Pacific သမုဒ္ဒရာတွေကပြင်သစ်ပိုင်းပိုလီနီးရှားကျွန်းစုတွေစီကိုဦးတည်လွှတ်ခတ်မှာဖြစ်ပြီးတော့တယောက်ကို၄နာရီလောက်နေညာမပြတ်အလှည့်ချလှော်ကြမှာပါ။နှုတ်အဖြစ်ကတော့တနာရီကို၃မိုင်လောက်တော့ရောက်နိုင်လိမ့်မယ်လို့ခန့်မှန်းချပါတယ်။အသက်22နှစ်ကနေ48နှစ်အထိရှိတဲ့သူတွေပါဝင်တဲ့ဒီအဖွဲ့မှာရင်သားကင်ဆာယောဂါခံစားရသူတူလည်းပါဝင်ပါတယ်။သူတို့ရဲ့အနောက်နားကနေရွက်လေတစ်စင်းနဲ့ဆေးအဖွဲ့နဲ့အတူလိုက်လံဆောက်ရှောက်ပေးမှာဖြစ်ပြီးတယောက်ကလှော်ခတ်နေတဲ့အချိန်ကျန်တဲ့5ယောက်ကရွက်လေပေါ်မှာနားနေနိုင်မှာပါ။အခုလိုခီးစဉ်ကိုတော့3နှစ်ကြာစီစဉ်ခဲ့ရပြီးအခုနှစ်2023ခုနှစ်မတ်လလောက်မှာပြင်သစ်ပိုင်းပိုလီနီးရှားကျွန်းစုကိုရောက်မယ်လို့ခန့်မှန်းထားပါတယ်ရှင်။
နဂတ်ငကကိုဂျာမန်နည်းပညာကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်။ Nova ကုမ္ပဏီထုတ် Nova H1 နဂတ်ဟာငကတ်ထဲမှာတခါတည်းပူးတွဲဖန်တီးထုတ်လုပ်ထားတဲ့ပထမအဆုံး Smart ကျိုးမဲ့ငကတ်တစ်မျိုးဖြစ်တယ်လို့ Nova ကုမ္ပဏီကပြောပါတယ်။ Bluetooth နည်းပညာကိုသုံးပြီးဖုန်းနဲ့ဆက်သွယ်လို့ရတာကြောင့်ဖုန်းပြောလို့ရတယ်လို့သတင်းတွေလည်းနားထောင်လို့ရပါတယ်။ Las Vegas မြို့မှာကျင်းပနေတဲ့ CES လျှက်စစ်လူသုံးကုန်ပစ္စည်းပြပွဲမှာလာရောက်ပြသခဲ့ပြီးတော့နဂတ်ကိုနားအတွင်ပိုင်းနဲ့ထည့်စရာမလိုပဲနားမှာပဲနဂတ်လိုပန်ထားပြီးအသုံးပြုနိုင်တာပါ Nova ကုမ္ပဏီရဲ့မူပိုင်နည်းပညာဖြစ်တဲ့ဥတီယာရှာနိုင်တဲ့ အတန်လိုင်းနီးပညာကိုတုံးထားပြီးတော့အတန်လိုင်းတွေကနားထဲကိုရောက်သွားအောင်လှုပ်ထားတာပါအတန်တွေဟာအပြင်ဘက်ကိုထွက်မသွားဘဲဘေးဘက်ဝင်းကျင်ကအတန်တွေပေါ်မှာထပ်ပြီးကြားရအောင်လဲဖန်တီးထားပါတယ်လို့ကုမ္ပဏီကကြေညာထားပါတယ် Nova H1 နှစ်ချက်ကိုဗြိတိန်နိုင်ငံမှာစတင်ရောင်းချပေးနေပြီဖြစ်ပြီးတော့မြောက်အမေရိကတိုက်နဲ့ဂျပန်နိုင်ငံမှာဇွန်လမှာစပြီးရောင်းချပေးမှာပါရွှေရည်စိမ်ငကနှစ်ချက်တစ်ခုကိုယူရို659ယူရိုနဲ့ရောင်းချမှာဖြစ်ပြီးတော့ငွေရည်စိမ်ဆိုရင်တော့969ယူရိုနဲ့ရောင်းချမှာဖြစ်ပါတယ်ခင်ဗျာ
Rock and Roll ဘယင်းလို့တင်စားခေါ်ကြတဲ့ကွယ်လွန်သူအဆိုတော် Elvis Presley အမှတ်တရစီတန်းလှဲ့လေပွဲကိုဩစတြေးလျနိုင်ငံ New South Wales ပြည်နယ် Parks မြို့မှာဇန်နဝါရီလပထမပတ်ကကျင်းပခဲ့ပါတယ်ပြော်ပွဲရွှင်ပွဲတွေနဲ့ပါစလီအမှတ်တရပွဲ9ရက်ဆက်တိုက်ကျင်းပခဲ့တာပါဆစ်ဒနီမြို့အနောက်ဘက်မိုင်220ကျော်အကွာမှာရှိတဲ့ Parks မြို့မှာ Elvis Presley ပွဲတော်ကျင်းပခဲ့တာအနှစ်30ရှိပါပြီ Parks မြို့ကိုဩစတြေးလျမှာရှိတဲ့ Elvis မြို့တော်လို့သတ်မှတ်ခေါ်ဆိုကြပေမဲ့အစပိုင်းတုန်းကတော့ American Soldier တယောက်ကိုဂုဏ်ပြုတဲ့ပွဲကိုထောက်ခံခြင်းနဲ့သူသိမ်းမရှိခဲ့ပါဘူးအခုချိန်မှာတော့ Presley လို့ဝတ်စားထားတဲ့သူတွေသူတချင်းတွေဖွင့်ပြီးရှေးအောင်ကားတွေနဲ့လှည့်လည်ကြသူထောင်내ကြည့်ရှိပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲကိုလာရောက်အားပေးသူပရိသတ်2000ခွဲလောက်လည်းရှိပါတယ်။ဩစတြေးလျနိုင်ငံ Parks မြို့မှာလိုပဲအမေရိကန်ပြည်ထောင်စုကပြည်내တချို့မှာလည်း Elvis Presley အမှတ်တရပွဲတွေကျင်းပလိမ့်ရှိပါတယ်ရှင်။
ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဥတ္တမောင်သန်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံဒီနီပရိုမြို့မှာဥဒ္ဒဆောက်အုံတစ်ခုကိုရုရှားဒုံးကြီးထိမှန်တဲ့အတွက်သိမ်းဆုံးသူဦးရေက22ဦးထိရှိလာပြီးလူ40လောက်ပျောက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်ခွန်ဆက်3ယောက်တန်းအနာတရရခဲ့ကြပြီးပျောက်နေသူတွေရဲ့ခံချက်မှမသိရသေးပဲကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတယ်လို့အုတ်ချုပ်ရေးမှုကတင်းငွေနေကပြောပါတယ်။စနေနေ့တုန်းကတော့ပြည်ထောင်ဝန်ကြီးချုပ်ရီရှိစုနိုင်နဲ့ကာဝေးဆိုင်ရာအလူရင်ရေးကြီးကိစ္စတချို့ကိုပြောခဲ့တယ်လို့တမ္ပရာဗိုလိုဒီမာဆယ်လန်စကီကပြောပါတယ်။ယူကရိန်းကလိုအပ်နေတဲ့တင်ကား14စီးနဲ့နောက်ထပ်အမြောက်ကြီးတွေကိုထောက်ပံ့ပေးသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ယုံကမနေ့ကစနေနေ့ကကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာတော့တရုတ်စိုးရအနေနဲ့ကိုဗစ်ရောဂါကူးစက်မှုဆိုင်ရာသတင်းချက်လက်တွေကိုဆက်လက်ထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါကူးစက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျမှတ်ကန်တဲ့သတင်းအချက်လက်ထုတ်ပြန်ခြင်းမရှိတဲ့အပေါ် WHO အပါဝင်နိုင်ငံတကာကသတင်းပတ်အတန်ကြာတောင်းဆိုမှုတွေထွက်လာခဲ့ပြီးတဲ့နောက်ဒီဇင်ဘာလပိုင်းလာဇန်ပိုင်းကစလို့တရုတ်နိုင်ငံအတွင်းကိုဗစ်ကြောင့်သေဆုံးသူ6000နီးပါးရှိခဲ့တယ်လို့တရုတ်ဆိုးရွားကသတင်းထုတ်ပြန်ပြီး WHO ကအခုလိုထပ်မံတောင်းဆိုလိုက်တာပါ။နီဘိုနိုင်ငံလယ်ပိုင်းပေါခရမြို့မှာပြည်တွင်းခီးတဲ့တဲ့လေရင်ဒီစဉ်ဒီကနေ့ဇန်နဝါရီလ15ရက်နေ့မှာပြတ်ကျသွားတဲ့အတွက်နောက်ဆုံးသတင်းအရအနည်းဆုံး68ယောက်သေဆုံးသွားတယ်လို့မြို့ပြလေကြောင်းအုပ်ချုပ်ရေးဌာနကပြောပါတယ်။ဒါကနီဘိုနိုင်ငံမှာနှစ်ပေါင်း30အတွက်အဆိုးဝါးဆုံးလေရင်ပြတ်ကျမှုလည်းဖြစ်ပါတယ်။မြို့တော်ခမန်တူကနေခီးတဲ့82ယောက်တင်ဆောင်ထားလာတဲ့ယက်တီလေကြောင်းလိုင်းကလင်းပြက်ချသွားတဲ့တောင်ဆောင်ဘိတ်မှာရာနဲ့ချီတဲ့ကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေနေကြပါတယ်။မြမစစ်တပ်ကချင်းမျိုးသားတောက်စီအန်နဲ့ထောင်ရချုပ်ကိုတိုက်ခတ်ရမှာအိန္ဒိယနိုင်ငံဘက်ကဘုံနဲ့ကြီးကြောက်ခဲ့တဲ့အထောက်အထားမတွေ့ရဘူးလို့မီဆိုရမ်အစိုးရကမနေ့ဇန်နဝါရီလ12ရက်နေ့ကပြောလိုက်တဲ့အကြောင်း The New India Express သတင်းစာရေးပါတယ
်။သတင်းချင်းချုပ်ကိုဥတ္တမောင်သန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုးစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ DN1 တို့ဖြစ်ပါတယ်။ View American တန်ရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 1695 30နဲ့ line meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တို့ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.